Welcome to the Voice of America in Burmese.
အမေကမရှင်2016ခုနှစ်ဩဂတ်လ29ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်အစုမျိုးတော် Washington DC ကနေတဆင့်ဖိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီပိုင်းအတန်းစမှာဒီကနေ့အတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်ဗျာတပါဒီမနေ့ကသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးမှာပါစီးရီးယားမှာရေရှည်တည်တတ်မဲ့အပြစ်ရသဘောတူညီမှုရဖို့အတွက်ပုံမနှီးဆက်လာပြီလို့ရုရှားနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်မြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်ပြစ်လွတ်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတညီတညွတ်ထဲရှုံချအဖြစ်တင်လာတယ်မလုံနိုင်သေးပါဘူးသမရဦးထင်ကျော်ဟာအိန္ဒိယသမရရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံ၄ရဲ့ခီးစဉ်ကိုဒီကနေ့စနေနေ့မှာစတင်တော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမအီတန်စင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှာတော့တောတာရှင်တွေနားဆင်ကြရမှာကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်ကိုဖီအနန်ကိုရွေးချယ်ခဲ့ရတဲ့အကြောင်းကိုဦးစောထေးက
ဒါကိုပြန်သုံးတတ်မှာလားရဆိုင်မှာလားဆိုတာကျွန်တော်တို့စဖတ်ခဲ့ရတဲ့ဒါက
အခုလိုရှင်းပြချက်တွေနဲ့အတူမြန်မာတက်မတော်အတွင်းကအစစ်မြင့်ထိတ်တန်းရာထူးတွေကိုဘသူတွေကရွေးချယ်ပြီးခန့်ထားတာလဲဆိုတဲ့အကြောင်းပါဝင်ရှမ်းပြည်နယ်နယ်စပ်မှာစိတ်ကြွဆေးတွေဖမ်းမိတဲ့တဲ့တင်နဲ့မကြခင်ကတည်းကဖြစ်ပွားခဲ့တဲ့ဘုံခွက်တက်ခိုက်မှုတွေကြောင့်ထိုင်းအစိုးရနဲ့တောင်ပိုင်းတောင်ကျန်းသူတွေကြားကငြင်းကြေးရင်ဘလို့အလားလာရှိတယ်ဆိုတာကိုအခုမနက်မှပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးထိတ်တန်းရာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုညံဝင်းတောင်တို့ကကြီးညာပေးသွားမှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံမှာဖေဗရီလတုန်းကအပြစ်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်မှာခဏတာငြိမ်းချမ်းမှုရခဲ့ပေမယ့်အခုဆီးရီးယားရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတောက်ချန်နေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားတို့ဟာပိုးပြီးရေရှည်တည်တတ်နိုင်မဲ့သဘောတူညီချက်အတိတ်တစ်ခုရဖို့အရေးပိုးပြီးနှိစက်လာပြီလို့ပြောပါတယ်။ဂျနီဗာမှာရုရှားနိုင်ငံခြားရေးဝန်ကြီးဆိုက်ကီလက်ဖရော့ဖ်နဲ့တွေ့ဆုံပြီးမှဝန်ကြီးကယ်ရီကအခုလိုပြောကြားလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာစစ်ရေးပူးပေါင်းဆောင်ရွက်နိုင်ရင်းနဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းနိုင်ဖို့အတွက်အချက်လက်မျှဝေရေးအတွက်ဖြေရှာဖို့ကြိုးစားနေကြတာဖြစ်ပါတယ်။ February လုံးကရရှိခဲ့တဲ့သဘောတူညီချက်နောက်ပိုင်းဆီးရီးယားတွေအတွက်တည်ငြိမ်အေးချမ်းမှုတွေရခဲ့ပေမဲ့အပြစ်ရရေးသဘောတူညီချက်ဟာမျှော်လင့်ထားတယ်လို့မဟုတ်ဘဲကြိုးပြက်ချိန်မှာတော့တည်ငြိမ်မှုတွေပျောက်ကွယ်ခဲ့ရတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဆီးရီးယားပြည်တွင်းစစ်အဖြေရှာရေးမှာစစ်ရေးနဲ့မဖြေရှင်းနိုင်ကြောင်းနှစ်ဖက်သဘောတူညီမှုရခဲ့ကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆွေးနွေးမှုတွေဟာမျှတပြီးအပြုသဘောဆောင်ပါတယ်လို့ပြောပါတယ်။အဖွဲ့ရေချာနဲ့ရှမ်းရှမ်းမယုံမကြည်ဖြစ်နေတာတွေကြော်လွှားနိုင်ဖို့အတွက်ကျန်းနေတဲ့ဤပညာပိုင်းဆိုင်ရာပြဿနာတွေကိုလာမယ့်ရက်အနည်းငယ်အတွင်းမှာပဲပြေလည်အောင်လှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်။နိုင်ငံရေးအဖြေမရှာဘဲတက်ခိုက်နေမှုတွေအဆုံးသတ်နိုင်မှာမဟုတ်ဘဲနိုင်ငံရေးအဖြေရှာမှုကသာဆီးရီးယားပြည်သူတွေရပ်တင်တဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ပုံမှန်နေထားကိုရောက်နိုင်တဲ့တစ်ခုတည်းသောနည်းလမ်းဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ
်။တူရကီတပ်တွေဆီးရီးယားနိုင်ငံထဲဝင်ပြီးဖြန့်ကျက်ချလာတဲ့ဗုဒ္ဓနေ့နောက်ပိုင်းစီးရီးယားနိုင်ငံနေဆနာကကတ်လူမျိုးစုတွေအများစုနေထိုင်ရာအရှေ့တောင်ဒေသမှာတူရကီလုံခြုံရေးတပ်ဖွဲ့တွေကိုတပ်လှန့်နှိုးဆော်ထားပါတယ်ဒီလိုဝင်ရောက်တာဟာတူရကီနယ်စပ်ဂျာရာဘူးလုစ်မျိုးက IS တပ်တွေကိုတိုက်ခိုက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်ဖြစ်တယ်လို့တူရကီအစိုးရကပြောပါတယ်ဒါပေမဲ့ဒီစစ်စင်ရေးဟာ YPG လို့ခေါ်တဲ့စီးရီးယားနိုင်ငံကကတ်စစ်အုပ်စုတွေကိုပါပြစ်မှတ်ထားပုံရပြီးမကြသေးခင်ကဂျီဟတ်ဝါဒီတွေကိုသူတို့တိုက်ခိုက်သိမ်းပိုက်ခဲ့တဲ့Euphrates မြစ်ရှေ့ဘက်ချမ်းဒေသကနေပြန်ဆုတ်ပေးဖို့လဲတောင်းဆိုနေတာပါဒီကြီးကျူးကျော်မှုတွေနဲ့ပတ်သက်လို့တူရကီမှာရှိတဲ့ကတ်လူနည်းစုတွေကြားတန်တရားနဲ့ဒေါ်လာတွေတိုးပွားလာနေတယ်လို့ကတ်အရေးလိုလာတဲ့ပါလီမန်အမတ်တူကသတိပေးလိုက်ပါတယ်ဒီကိစ္စဟာရိုဂျာဘာဒေသကိုကိုပိုင်နဲ့အဖြစ်ကိုဘာသာကိုကြီးညာခဲ့တဲ့ဆီးရီးယားကကတ်တွေကိုတိုက်ခိုက်ရေးမူဝါဒရဲ့နောက်ဆက်တွဲဖြစ်တယ်လို့သူကဆွဆွဲလိုက်ပါတယ်တူရကီအစိုးရအနေနဲ့အစောကတည်းကဆီးရီးယားကိုဝင်ရောက်ဆွတ်ပက်ခြင်းပင်မဲ့ပြီးခဲ့တဲ့လကနိုင်ငံတွင်းစစ်တပ်ကအာဏာသိမ်းဖို့ကြံစီမှုတွေကဒီစီးလှုပ်ရှားမှုကိုအဟန်တာဖြစ်စေခဲ့တယ်လို့တူရကီအစိုးရအကြီးအကဲအရာရှိကပြောပါတယ်။အာဏာသိမ်းကြံရွယ်မှုမှာပါတဲ့ဆမ်မီတက်စကီဟာတူရကီရဲ့အထူးတပ်ဖွဲ့အကြီးအကဲဖြစ်ပြီးစီးရီးယားစစ်စင်ရေးအတွက်ထင်ရှားသူလည်းဖြစ်ပါတယ်။
မြောက်ကိုရီးယားကအခုနောက်ဆုံးအင်ကာနေရုံးကဒုံးကျည်ပြစ်လုခဲ့တာအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေချက်ချင်းအစည်းအဝေးထံခဲ့ပေမဲ့ဒါကိုရှုံ့ချအဖြစ်တင်ဖို့အဖွဲ့ဝင်15နိုင်ငံခြားမှတညီတညွတ်ထဲမလုံဆောင်နိုင်ခဲ့ပါဘူး။ရေငုပ်သင်းမောကနေမြောက်ကိုရီးယားပြစ်လုခဲ့တဲ့ဒုံးကျည်ဟာဂျပန်နိုင်ငံစီကိုဥတီပြန်တန်းခဲ့တာပါ။ဒါဟာရေပြင်ကနေပထမဆုံးပြစ်လုခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့လတွေအတွင်းကုလသမဂ္ဂဆုံးဖြတ်ချက်ကိုအာခံပြီးမြောက်ကိုရီးယားကဇက်တိုက်လုဆောင်နေတဲ့နောက်ဆုံးဆန်းသက်ပြစ်လုမှုပါ။ မေရိကန်ပြည်တော်စုနဲ့ဂျပန်တို့ကအရေးပေါ်အစည်းအဝေးထိုင်ဖို့အတွက်ဗိုလ်တပူးနေမှာပန်ကြားခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌမလေးရှားကရမ်လမ်ဘင်အီဘရာဟင်ကတော့မြောက်ကိုရီးယားကိုရှုံ့ချဖြစ်တယ်လို့အဖွဲ့ဝင်အများစုကလက်ခံကြပေမဲ့ဘယ်လိုသတင်းထုတ်ပြန်မယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးရအောင်မယ်လို့ပြောပါတယ်။လုံခြုံရေးကောင်စီမှာအခုလိုတခဲနဲ့သဘောတူညီမှုမထုတ်ပြန်နိုင်တာဟာတရုတ်နိုင်ငံကြောင့်ဖြစ်ပါတယ်
။ဗိုလ်တပူးကလှုပ်ခတ်သွားတဲ့ပြင်းအားငလျင်ကြောင့်အီတလီနိုင်ငံအာမက်ထရီချင်မြို့ပျက်စီးခဲ့ရပြီးအပြိုအပြဲ့ပုံတွေအောက်ကလူတွေအသက်ကိုဆက်ပြီးကယ်တင်နိုင်လိမ့်မယ်လို့ကယ်ဆယ်ရေးသမားတွေကြားတောက်ကြနေမနေ့ပိုင်းတိမျှော်လင့်ခဲ့ကြပေမဲ့အနံ့ခံခွေးတွေနဲ့နိုင်အီတော်ကြားဆက်လက်ရှာဖွေခဲ့ပြီးတဲ့နောက်လက်ကြီးဗလာပြန်လာရချိန်မှာအသက်ရှင်ရဲ့ကယ်တင်နိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေနှဲပါလာခဲ့ပါလေဒီမြို့ဟာဗာတီကန်နန်းတော်ကပုံရံမင်းကြီးအတွက်စပိုမှုတွေထွက်တဲ့မြို့လည်းဖြစ်ပါတယ်ဒီမြို့မှာအလောင်း15လောင်းရှာဖွေတွေ့ရှိတဲ့အထက်ကလေးငယ်တွေနဲ့ပိုင်ရှင်မပေါ်သေးတဲ့မုတ်ဖုတ်သမားတူလည်းပါဝင်ပါတယ်။တောက်ကြနေတော့ကပြင်းအားလီတက်သမားရှိရှိတဲ့နောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့တာကြောင့်အာမေဒရီချေမြို့ကကယ်ဆယ်ရေးလုပ်ငန်းတွေခေတ္တရနာထားပြီးအီတလီတောင်ဘက်ဆလာနိုမြို့ကနေမြောက်ဘက်ဘိုလိုဂနာမြို့ထိအရေးပေါ်ကယ်ဆယ်ရေးသမားတွေအမြန်ဆီလွတ်ခဲ့ရပါတယ်။ဗိုလ်ဒူးနေကလှုပ်ခတ်ခဲ့တဲ့ပြင်းအား6တက်သမားနှင့်ငလျင်ကြောင့်တည်ဆုံးသူပေါင်း269ဦးရှိသွားပြီလို့အရက်ဖက်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။
UAV ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။သမရဥထင်ကျော်ဟာအိန္ဒိယသမရပရနပ်မူခာဂျီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံလေးရာချာခီးစဉ်ကိုဒီကနေ့စနေနေ့မှာစတင်မှာဖြစ်ပါတယ်။ဒါဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံခေါင်းဆောင်တူအိန္ဒိယနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံနိုင်ငံချိုင်းဝန်ကြီးဒေါန်ဆန်းစုကြည်ဟာလည်းမကြာခင်လတွေအတွင်းအိန္ဒိယမှာကျင်းပမဲ့ BIMSTEC ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံချိုင်းဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်။သမရဥထင်ကျော်နဲ့အတူသမရကတော့ဒေါ်ဆုစုလွင်မှာလိုက်ပါတော့မှာဖြစ်ပြီးဝန်ကြီးတွေနဲ့အကြီးအကဲအရာရှိတွေပါဝင်တဲ့အဆင့်မြင့်ကိုယ်စားလှယ်တွေပါအတူလိုက်ပါဖို့ရှိပါတယ်။သမရဥထင်ကျော်ရဲ့ခီးစဉ်အတွင်းမိုင်းတစ်ထောင်နီးပါးရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်ဒေသအတွက်ကောင်းမွန်စွာစီမံခန့်ခွဲရေးကိုဦးစားပေးပြီးစီးပွားရေးပါဝင်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုအတွက်လှုပ်ဆောင်မှာဖြစ်ပါတယ်။သမရဥထင်ကျော်ဟာတနင်္လာနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှာဖြစ်ပြီးနှစ်နိုင်ငံနားလည်မှုစာချုပ်တော့အများပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံချိုင်းဝန်ကြီးဌာနကပြောပါတယ်။စနေနေ့မှာသမရဥထင်ကျော်ဟာမဟာဗောဓိပင်ရှေ့ရဗုဒ္ဓဂါယာကိုတွားရောက်ပြီးရှေးဟောင်းသုတေသနပြတိုက်ကိုတွားဖို့ရှိတယ်လို့တနင်္လာနေ့မှာတော့တတ်မဟောရှေ့ရအဂရာကိုတွားရောက်မှာဖြစ်ပါတယ်။အိန္ဒိယသမရပရနပ်မူခာဂျီနဲ့လည်းတနင်္လာနေ့မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံကိုအိန္ဒိယနိုင်ငံခြားရေးဝန်ကြီးဆက်မာအဝါရတ်တရက်ခီးလာရောက်ခဲ့ပြီးတဲ့နောက်မှာအိန္ဒိယကိုတွားရောက်ခဲ့တဲ့အခုမြန်မာသမရရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံတဲကနေအိန္ဒိယကိုတော်လန့်နေတဲ့လက်နက်ကိုင်းတွေအရေးကိုဦးစားပေးပြီးဆွေးနွေးဖို့လည်းရှိပါတယ်။
ပြည်ထောင်စုရပိုင်းကဖွဲ့စည်းလိုက်တဲ့ရကန်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်တွေပါဝင်တာကိုရကန်အမျိုးသားပါတီကကန့်ကွက်လိုက်ပြီးအခြားနိုင်ငံရေးပါတီတချို့ကလည်းဒီကော်မရှင်အပေါ်မှာစိုးရိမ်မကင်းဖြစ်ကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်မဲ့ဒီရကန်အကြံပေးကော်မရှင်ကိုဖျက်သိမ်းပေးဖို့ရကန်အမျိုးသားပါတီကတောင်းဆိုခဲ့တာပါ။ပြည်ကန်ပြိုးပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီတို့ကလည်းဒီကော်မရှင်ရဲ့လှုပ်ရက်ပေါ်စိုးရိမ်မိကြောင်းကော်မရှင်ရဲ့လှုပ်ဆောင်ချက်တွေပေါ်စောင့်ကြည့်သွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်။ရခိုင်အမျိုးသားပါတီရဲ့ဒုဥက္ကဋ္ဌဒေါ်အေးနုစင်ကတော့ပြည်တွင်းရေးကိစ္စကိုနိုင်ငံတကာကိစ္စလို့ပုံဖော်လိုက်တာကြောင့်ရဲ့ပြည်တွင်းရေးကိစ္စကိုနိုင်ငံခြားကပုဂ္ဂိုလ်3ဦးဥက္ကဋ္ဌအဖြစ်ပါပါဝင်ဖွဲ့စည်းလိုက်တာကြောင့်သူတို့ဒေသခံတွေအခွင့်အရေးကိုထိပါလာကြောင်းလည်းပြောပါတယ်။အချို့ရှားအာဏာကိုလည်းထိပါရရောက်တယ်လို့ဒါကြောင့်မို့လို့ကန့်ကွက်ရတာဖြစ်ကြောင်းဆိုပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးကမောင်ဆွေကတော့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုတည်းမှာအစိုးရတရက်ကနေပြီးတော့နိုင်ငံတကာပုဂ္ဂိုလ်တွေကိုထက်သွင်းပြီးမြန်မာနိုင်ငံအကျိုးစီးပွားကိုတကယ်ပဲထမ်းဆောင်မဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်မဖြစ်ဘူးဆိုတာဝိဝါဒကွဲစီပါတယ်ဒါကြောင့်မို့လို့မြန်မာနိုင်ငံကမွတ်စလင်ဘာသာဝင်အကြီးအကဲတွေနဲ့ဂွန်သိကရှိတဲ့ရခိုင်ဘက်ကပုဂ္ဂိုလ်တွေပါဝင်တဲ့လို့ဆိုပါတယ်ဒီရခိုင်အကြံပေးကော်မရှင်ထဲမှာနိုင်ငံသားပုဂ္ဂိုလ်3ဦးနဲ့မြန်မာနိုင်ငံကထင်ရှားသူ6ဦးပါဝင်ပါတယ်
လေတို့ညဉ့်ဉမ်းမှုကအိမ်အပြင်ဘက်မှာသာတွေ့ရတာမဟုတ်ဘဲအိမ်ထဲမှာလည်းတွေ့ကြုံနိုင်တဲ့လူလူကျမ်းမာရေးဆိုင်ရာပြဿနာတစ်ခုဖြစ်ပါတယ်။အိမ်ထဲမှာတုံးဆွဲလေးရှိတဲ့အိမ်လုံးဓာတုပစ္စည်းမျိုးစုံကနေထွက်တဲ့အခုံးဝယ်တွေနဲ့အမှုံမွားတွေကြောင့်အိမ်တွင်းလေတို့ညဉ့်ဉမ်းမှုကအိမ်အပြင်မှာထက်ပိုးပြီးဆိုးနိုင်ပါတယ်။ဒါပေမဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုရှူရှက်ရတဲ့အပင်တွေကလည်းအိမ်တွင်းလေတို့ညဉ့်ဉမ်းမှုပြဿနာဖြေရှင်းပေးနိုင်ကြောင်းသုတေသနပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။လူတွေဟာအပင်တွေမရှိဘဲအသက်မရှင်နိုင်ပါဘူး။အပင်တွေဟာလူသားတွေရှူထုတ်လိုက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုဆုပ်ယူကြတယ်လို့လူသားတွေရှူသွင်းတဲ့အောက်ဆီဂျင်ကိုထုတ်ပေးတာပါလူသားတွေအသက်ရှူသွင်းတဲ့အောက်ဆီဂျင်များများရဖို့အတွက်အပင်တွေပေါ်မှာမှီခိုနေရတယ်လို့နယူးယောက်ပြည်နယ်တက္ကသိုလ်တစ်ခုဖြစ်တဲ့အော့စဝဲဂိုကသိပ္ပံပညာရှင်ဘတ်ဒိုနီရီကပြောပါတယ်လူသားတွေဟာတနေ့ကို၄ဂလန်ပေါင်း3000ကျော်ရှူသွင်းရပြီးလေးမရှူဘဲ3မိနစ်ထက်ပိုပြီးမနေနိုင်တဲ့အတွက်လေးတန့်စင်မှုဟာသိပ္ပံကိုအရေးပါတယ်လို့နေ့စဉ်ရှူသွင်းဖို့အတွက်တန့်စင်တဲ့လေလည်းလိုအပ်ပါတယ်အိမ်တွင်းလေတို့မတန့်ရှင်းတာဟာမူဝေဒအသက်ရှူကျက်တဲ့ပန်းနာယောဂါနဲ့အလာဂျီတွေကိုဖြစ်စေပါတယ်Sick building syndrome ကိုဖြစ်စေတာဖြစ်ပါတယ
်ခေါခင်မျိုးတက်နဲ့ကိုညဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုနှစ်ဆက်ပေးသွားမှာပါအရင်ဆုံးရခိုင်ပြည်နယ်ရေးကိုကြည့်အောင်ပါလက်တလုံးဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်လို့နိုင်ငံရေးပါတီတချို့ကစိုးရင်ကန့်ကွက်တာတွေရှိနေပေမဲ့လည်းဒီကော်မရှင်ကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံဝန်ကြီးဌာနအစ်စ်မြင့်အရာရှိကြီးတဦးကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာညင်းမရတဲ့ကိစ္စဖြစ်တာကြောင့်နိုင်ငံတကာမှာအတွေ့အကြုံများပြီးတမတ်ကြတဲ့နိုင်ငံသားတွေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဖွဲ့စည်းရတာဖြစ်တဲ့အကြောင်းသူကပြောဆိုလိုက်ပါတယ်အပြည့်အစုံကိုကိုညံဝင်းအောင်ကတင်ဆက်သွားမှာပ
ါပြီးခဲ့တဲ့ရက်ပိုင်းကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖြတ်သိမ်းပေးဖို့ဒေသခံရခိုင်အမျိုးသားပါတီကတောင်းဆိုခဲ့တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့ပြည်ခိုင်ပြိုးပါတီတို့ကလည်းအမျိုးသားအကျိုးစီးပွားနဲ့အမျိုးသားလုံခြုံရေးရှုထောင့်ကနေစိုးရိမ်မှုရှိကြောင်းဩဂုတ်လ25ရက်နေ့ကအသီးသီးကြေညာချက်ထုတ်ပြန်ခဲ့တာပါဒီနိုင်ငံရေးပါတီတွေရဲ့သဘောထားကိုနားလည်လက်ခံပေမဲ့ရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေတယ်လို့မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတွေကြောင့်အခုလိုအတွေ့အကြုံများတဲ့နိုင်ငံသားတွေနဲ့ကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ်
။ဒါဟိုပြန်သုံးတက်မှလားရဆိုင်မှလားဆိုတာကျွန်တော်တို့စဖွဲ့ခဲ့တဲ့အတိုင်းဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်။ဒီရခိုင်အရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငင်းနိုင်တဲ့အမှန်တရားဖြစ်တယ်။နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနိုင်ငံရေးမှုတော့အတိုင်းနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစစ်ဆေးကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူး။အဲ့ဒါကိုကြည်လည်တော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူး။အလုံးလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်ဘယ်လန့်လို့ပြရမယ်အများလီဇာရမယ်စော်ကြတင်ချလဲလို့ဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတော့ချုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါတယ
်ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ကိုဖီအာနန်ကိုရွေးချယ်ရတာနဲ့ပတ်သက်လို့ဥစော်ထီးကအခုလိုရှင်းပြပါတယ
်ကိုဖီအာနန်ဆိုတာကဟိုကဘာတဝန်းလုံးမှာပေါ့ထောင်စုနှစ်ဖွံ့ဖြိုးရေးကြီးမှန်းချက်ပန်းနိုင်နေပေါ့စတင်ဆောင်ရွက်ခဲ့တဲ့လူဖြစ်တယ်နောက်2000ခုနှစ်မှာဉာဏ်ရည်နိုဘယ်ဆုရရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့ပေါ့။နောက်ကျန်တဲ့ကဘာရဲ့ရဲ့မှာသူ့ရဲ့ဆောင်ရွက်ချက်တွေအများကြီးရှိပါလား။အဲဒီဆောင်ရွက်ချက်တွေအရတင့်တော်တယ်လို့ကျွန်တော်ကယူဆပြီးဒီလိုမျိုးဆောင်ရွက်ခြင်းဖြစ်သွားတာ
။ဦးသိန်းစင်အစိုးရလက်ထက်တုန်းကလည်းရခိုင်စုံစမ်းရေးကော်မရှင်ကိုပြည်ရင်းကပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းလှုပ်ဆောင်ခဲ့ပြီးအကြံပေးချက်50ကျော်ထွက်လာခဲ့ပေမဲ့အဲ့ဒီအကြံပေးချက်ထဲမှာအကောင့်တွေပေါ်လို့ရတာရောမရတာတွေပါပါဝင်ပြီးအစိုးရဘက်ကအကောင့်ထဲမဖို့ခဲ့တာမျိုးလည်းရှိတယ်လို့ဦးစော်ထေကပြောပါတယ်။ဒီရပိုင်းဖွဲ့စည်းလိုက်တဲ့ရခိုင်ပြည်အကြံပေးကော်မရှင်အနေနဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေနိုင်ငံတကာကိုထွက်သွားကြတဲ့ဒေသခံမွတ်စလင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့ပြဿနာကိုစုံစမ်းရေးရခိုင်ဒေသကိုလူသားချင်းစာနာတဲ့နိုင်ငံတကာအကူအညီရရှိရေးအပါအဝင်ဒေသလုံခြုံရေးစတဲ့ကိစ္စရပ်တွေမှာစုံစမ်းသုံးသပ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တန်းအကြံပေးချက်တင်ပြရမှာဖြစ်ပါတယ်။အဓိကမှာတစ်ဆင့်မြန်မာအစိုးရထံဒီအကြံပေးချက်တွေကိုဆက်လက်တင်ပြသွားဖို့ဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်အဓိကလိုအပ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားပြည်လဲတည်မြဲရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ဆက်လက်ဆောင်ရွက်နေရမှာစ ိန်ခေါ်မှုတွေရှိနေသေးပဲလို့ဦးစောထေကပြောပါတယ
်။အခုချိန်ဒီကျွန်တော်တို့ပြန်လည်တက်မြက်ရေးနဲ့အဲဒီငွေအကျဉ်းရေးပေါ့နော်။အဲ့ဒါကိုဆက်လက်ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်နေရတဲ့အနေအထားမှာပဲရှိသေးတယ်။ဒါကိုနှုတ်နှစ်ဖက်ကြည့်လေအောင်ဆောင်ရွက်ဖို့နောက်တစ်ဖက်ကလည်းကျွန်တော်တို့ဒီဒီဇယ်ဥရေမှုပေါင်းတွေထဲမှာဝင်ရောက်လာဖို့ဒီဟာတွေလုံးမဲ့အစင်တိုင်းအစင်တိုင်းမှာကျွန်တော်တို့မှာစိန်ခေါ်မှုတွေရှိတယ်။ဥပမာအမီနာမလိုကိစ္စဒါကဟိုအခုဘက်ဒီဘက်ရောကြဆိုကြတမိုင်းကြောင်းတွေပေါ့နော်။တောက်ထားနေနဲ့ပြောနေကြတယ်။သို့တော့သိုးရတဲ့တဲ့မှာအတုံးလုံးကိုကျွန်တော်တို့ကကျင်ဆင်ပြီးတော့တုံးဆွဲတဲ့အပေါ်မှာလည်းသဘောထားတိုင်းမျိုးမျိုးရှိတယ်။ဒါပေမဲ့ဒါကယာယီအဖြစ်ပဲဖြစ်မယ်။လုံးဝပြည်လဲသွားတဲ့အနေအထားမဟုတ်။အဲ့တော့ဒါကကျွန်တော်တို့ကအဖြေရှာမှာအဲ့ဒီသဘောရှိပါတယ
်။ရခိုင်ပြည်အကြံပေးကော်မရှင်ကိုလူအများလေးစားပြီးအတွေ့အကြုံများတဲ့နိုင်ငံတကာကထင်ရှားသူ3ဦးနဲ့အတူမြန်မာနိုင်ငံကထင်ရှားတဲ့ပုဂ္ဂိုလ်6ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးရှေ့လစက်တင်ဘာလကစလို့လုပ်ငန်းတွေကိုစတင်ဆောင်ရွက်ကြမှာဖြစ်ပါတယ်ခင်ဗျာ
။ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်းအမြခံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ဒီပကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြန်မာတပိုင်းမှာဒါဟာပထမဆုံးအကြိမ်လို့ဆိုရမှာပါဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေအမြင်ကိုကြားချင်ပါတယ်ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေးနဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နီးလန်းကောင်းတွေကိုရှာဖွေနိုင်မဲ့လို့မျှော်လင့်ပါသလားအခုလာမယ့်စနေညတိုင်းရည်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်တော်ရှင်ရဲ့အနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါရရှင်။ရှမ်းပြည်နယ်ဆက်မှာစိတ်ကြစေတဲ့ဖမ်းမိတဲ့တဲ့တင်ကိုမပြောခင်မှာတက်မတော်အတွင်းကအစစ်မြင့်ထိတ်တန်းရာလူတွေကိုဘသူတွေကရွေးချယ်ပြီးခန့်ထားတာလဲဆိုတာကြည့်အောင်ပါ။မြမတက်မတော်မှာထိတ်တန်းအဆင့်300ဖြစ်တဲ့ကြီးရည်လေးညှိနှိုင်းကုတ်ကဲရေးမှုဘိုးချုပ်ကြီးနေရာမှာဒုဘိုးချုပ်ကြီးများထုံးဦးကိုတိုးမြင့်ခန့်အပ်လိုက်ပြီးတော့ဒုဘိုးချုပ်ကြီးရာဒူးနှစ်နေရအပြင်တိုင်းမှုအဆင့်ရာဒူးကိုမနေ့ကတိုးမြင့်ပေးလိုက်ပါတယ်။အခုလိုတက်မတော်အတွင်းအရေးပါတဲ့အဆင့်မြင့်ရာဒူးတွေကိုခန့်အပ်ရမှာနိုင်ငံတကာစံချိန်နဲ့မညီတဲ့အပြင်ဘသူတွေကရွေးချယ်ခန့်အပ်နေတယ်လဲဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့မြမစစ်ရေးလေးလာသူတချို့ကပြောပါတယ်။အပြည့်အစုံကိုမန်အင်ဂျင်နိုင်ငံတက်ဆက်သွားမှာပါ
။အခုလိုတက်မတော်ရဲ့ထိပ်ပိုင်းနံပါတ်3အဆင့်ဖြစ်တဲ့ဘိုးချုပ်ကြီးရာဒူးတိုးမြင့်ခန့်ရတဲ့ဒုဗိုလ်ချုပ်ကြီးညထုံးဦးနဲ့ပတ်သက်လို့မြမစီရီလေးလာနေသူဗိုလ်မှူးဟောင်းဦးအောင်နစ်ထွတ်ကအခုလိုပြောပါတယ
်အရင်တုန်းကဒီဗိုလ်ချုပ်ကြီးညထုံးဦးကစစ်ဖက်ရေးကထောက်လိုက်ပေါ့လေအကြီးကဲပါခင်ဗျသူအဲ့ဒီကနေပြီးတော့မှအနိုင်ကိုကဲရေးမှုဆိုတာကအဲ့ဒီယာယူတွေတဲ့မြင့်တဲ့ယာယူပါသူကအစ်အနေနဲ့ပြောရင်တော့ဗိုလ်ချုပ်ကြီးယာယူဖြစ်ပါတယ်ဒီကေတော့ဒုတိယဗိုလ်ချုပ်ကြီးရတယ်ဆိုမှဗိုလ်ချုပ်ကြီးယာယူကိုတိုးမြင့်ပေးတဲ့သဘောရှိပါတယ်
ဒါအပြင်ဗိုလ်ချုပ်ကြီးမြတ်ထွန်းအနေနဲ့တက်တွင်းရာဒူးတိုးခံရတာမြန်ဆန်ခဲ့တယ်လို့သူဟာနောက်9နှစ်အကြာမှာကာကွယ်ရေးဦးစီးချုပ်အစ်စ်ဖြစ်လာမဲ့သူလို့ယာထားခံရသူအဖြစ်သုံးသပ်မှုတွေရှိနေကြောင်းလဲဥအောင်လင်းထွတ်ကဆိုပါတယ
်ကျွန်တော်2005ခုနှစ်ပေါ့လေတန်ယုံကမထွက်ကောင်တွင်မှာဗိုလ်ချုပ်ကြီးမြတ်ထွန်းကစီဦးစီးမှုပထမတန်းပေါ့လေဒုတိယဗိုလ်မှူးကြီးဆင့်နဲ့ဒီစာရဖတ်လို့ခေါ်တဲ့ဒီတက်မတော်ထောင်ရေးမှာတာဝန်ထမ်းဆောင်နေပြီဖြစ်ပါတယ်အဲ့ဒီအဲဒီကတော့ကျွန်တော်နဲ့တိုက်ရိုက်ဆက်သွယ်ပြီးတော့မှဟိုလုတ်ကင်ခဲ့တာလေးတွေကျွန်တော်တို့ရှိခဲ့ပါတယ်အဲ့ဒီချိန်တုန်းကပုဂ္ဂိုလ်ကြီးညတုန်းကကျွန်တော်ထင်ကြောက်ရင်တော့နိုင်ငံသားထောက်ခံရေးဌာနမှာစီဦးကြီးပထမသာတာဝန်ယူတယ်လို့ကျွန်တော်သိရပါတယ်ခင်ဗျသူကတော့ဒီတမ်ဘရော်မှာတော့ဒီတိုက်ပွဲတွေနဲ့တက်တက်နဲ့နဲ့အသေးချုံရှိခဲ့တဲ့ဟိုပုဂ္ဂိုလ်တော့မဟုတ်ခဲ့ပါဘူးသို့တော်သူဒီကျွန်တော်တို့ဘုဂျုံကြည့်မအေးလို့ဘုသူကြီးတန်းစီလို့ခက်ကသာပါလေလူငယ်ဖြစ်တဲ့အချိန်ကမှသူကရိုးရည်ကြီးပကရလဲရဲမြင့်မြင့်ထောင်တော်မောင်းမောင်းနဲ့တော့ယူချိုးချိုးနဲ့မုံမုံကြီးရှိတဲ့ဒီအရာရှိခေါင်းတယောက်ပါအဲ့ဒါလူကြီးတွေညက်စီကြတယ်ဟာလဲပါပါတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့စာအဖဒီစီဦးကြီးပထမရန်တစ်ဆင့်ပါလေအဆင့်ဆင့်တက်သွားလိုက်တာဆယ်နှစ်တွဲပါဦးယာလူ၄၅ခုလောက်တက်သွားတဲ့နေသားမျိုးရှိပါတယ်အခုလက်ရှိအချိန်မှာပြန်ကြည့်မယ်ဆိုလို့ရှိရင်လည်းသူရဲ့အသက်က 55နှစ်ပဲကျွန်တော်ရှိပါသေးတယ်အဲ2020မှာဘုသူကြီးမရောက်နိုင်ပြီးကာကွယ်ဦးစီးချုပ်ဖြစ်လာမဲ့သူဟာသူ့လို့ကျွန်တော်တို့လိုရတဲ့အနေအထားမျိုးကိုရှိလာတဲ့အနေအထားမျိုးဖြစ်ပါတယ်ခင်ဗျ
အခုလိုတက်မတော်တွင်အရေးပါတဲ့ယာရုနေရာတွေကိုဘယ်သူတွေကရွေးချယ်ခန့်အပ်နေတယ်လဲဆိုတာကိုတော့မေကွန်ထုတ်เสียဖြစ်နေကြောင်းသူကအခုလိုပြောပါတယ
်ဘသူမှလည်းတိကျပြောလို့မရတာကအခုလိုတက်မတော်ရဲ့အစီအမင်းနဲ့ဘူဂျုံကြီးတွေဘူဂျုံကြီးနေရာလိုက်လို့ပါဝင်ကိုဘသူခန့်လဲဆိုတဲ့ဥစ္စာကမေးစရာမေးခွန်းပါခင်ဗျအခုထိတာဘသူမှအပြေထွက်လို့မရတဲ့မေးခွန်းဖြစ်ပါတယ်ခင်ဗျနိုင်ငံတကာစံနှုန်းနဲ့တော့ကျွန်တော်တို့တန်းစီဟာအများကြီးကွာပါပဲအခုချိန်ကြီးတယ်ကျွန်တော်တို့ကတမ်ဘရော်ကဒီနိုင်ငံရေးထဲမှာတစိတစ်ပိုင်းပါပြီးတော့မှစစ်အာဏာရှင်တစိတစ်ပိုင်းရှိနေတုန်းမှာပဲနိုင်ငံတကာစံနှုန်းမှာတော့ဘယ်နိုင်ငံပဲကြီးကြီးကာကွယ်ဦးစီးချုပ်တို့ဂျန်နတမ်ဘရော်ကြီးကြီးတွေအားလုံးကအရသာပြည်သူလူထုကတင်မြောက်တဲ့အစိုးရတွေကလာကျွန်တော်တို့ယာတာပြီးတော့တက်ဆိုင်ရာဒီကာကွယ်ရေးနဲ့ပတ်သက်တဲ့လူကြီးတွေနဲ့တိုင်ပင်ပြီးတော့မှခံစားတာရှိပါတယ်
တက်မတော်တွင်ယာဒုအစ်စ်တွေတိုးမြင့်ခန့်အပ်ခံရသူတွေကိုကြည့်မယ်ဆိုရင်တက်မတော်ဟာပိုးပြီးခိုင်မာအောင်အစင်းစင်တိဆောက်တဲ့အနေအထားမျိုးဖြစ်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်နေသူဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ
်။တက်မတော်အနေနဲ့ဟိုသူ့ရဲ့ institution ကိုပို့ပြီးတော့ခိုင်မာအောင်အစင်းစင်ပေါ့လေယာဒုနေရာကိုဆက်ခံတဲ့ပုံစံမျိုးနဲ့ပြောင်းလဲတိဆောက်လာတဲ့အပိုင်းတော့ရှိတယ်လို့မြင်တယ်။တက်မတော်အနေနဲ့ဒီအမိန့်ငါခံနေဆိုတဲ့နေရာမှာလည်းပဲเนาะတရားဥပဒေနဲ့ညွတ်တဲ့အမိန့်ငါခံမှုမျိုးဖြစ်ဖို့ဘက်ကိုဥတည်ပြီးတော့တိဆောက်တဲ့နယ်လို့ကျွန်တော်မြင်တယ
်တက်မတော်ကာဝေးဦးစီးချုပ်ရုံရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒုဗိုလ်ချုပ်ကြီးအေးဝင်းနဲ့အောင်လင်းတွေးတို့ကိုတက်မတော်စေရေးအရာရှိချုပ်နဲ့စစ်ဥပဒေချုပ်အဖြစ်တိုးမြှင့်ခန့်အပ်ခဲ့ပြီးဗိုလ်ချုပ်ဝင်းသိန်းကိုတော့တက်ထိန်ချုပ်အဖြစ်နဲ့ခန့်အပ်ခဲ့ပြီးတိုင်းမှု၅ဦးနေရာမှာလူသစ်တွေကိုခန့်အပ်ခဲ့ကြောင်းဖော်ပြထားပါတယ်ရှင
်။မန်အင်ဂျင်နိုင်တင်ဆက်သွားတာဖြစ်ပါတယ်။ခုနောက်မှာရှမ်းပြည်နယ်နယ်စပ်ဒေသမှာကြက်သိန်းပေါင်း10,000ချီတန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေနဲ့ဆက်တွေကိုဩဂတ်စ်လ24ရက်နေ့ကဖမ်းဆီးခဲ့တာပါ။တာချီလိတ်မူရစ်တပ်ဖွဲ့စုကစီမံချက်တွေချပြီးဖမ်းဆီးဖို့ဆက်လက်ဆောင်ရွက်နေတာဖြစ်ပါတယ်။အသေးစိတ်ကိုမန်အေးမာကပြောပြပေးမှာပါ။
ရှမ်းပြည်နယ်တာချီလိတ်မြို့နယ်ဝမ်ကြောက်လုံကြီးရွာမှာကြက်သိန်းပေါင်း10,000ကျော်တန်ဖိုးရှိတဲ့မူရီစေဝါတွေနဲ့တူမူရီစေဝါထုတ်လုပ်ရမှာအသုံးပြုတဲ့ဆက်ဆက်ပစ္စည်းတွေမူရီစေဝါထုတ်လုပ်တဲ့ဆက်တွေကိုအစိုးရသိလက်ထက်ဒုတိယအကြိမ်ရက်တရာစီမံချက်အတွင်းမှာဖမ်းဆီးရမိခဲ့ကြောင်းတာချီလိတ်မူရီတပ်ဖွဲ့စု30ကတာဝန်ရှိသူရဲအောင်ကျော်စိုးကအခုလိုပြောပြပါတယ
်။ဟိုအစိုးရသိလက်ထက်လက်ရှိနဲ့ကျွန်တော်တို့မြန်မာရက်တရာရှိတယ်ဒုတိယရက်တရာရှိဒုတိယရက်တရာမရောက်ခင်တွင်းနေမှာကျွန်တော်တို့ဒီဒီလာထဲမှာပေါ့နော်ဟောကစင်းရည်ရတဲ့တော့ရင်းနေဒီစီမံလေးချပြီးတော့ကျွန်တော်တို့ကဒီလေရင်တန်တက်တဲ့လေရင်လေးနဲ့ပို့ပေါင်းပြီးတော့ကျွန်တော်တာကုန်လေးကိုရှင်းဝင်နေစောင်းတဲ့နေရာမှာအခုလိုဒီစေကစဉ်းစားစဉ်းစားထုတ်လုပ်တဲ့ဆက်တွေကခိုင်းရရပြီဖြစ်တယ်။ဒီကျွန်တော်တို့ကစစ်မှတ်နေရင်ရောက်ပြီးတော့စစ်ကြီးရှာနေကြတာကနော်။စစ်မှတ်မွေးစွာကြောင့်များနဲ့ကျွန်တော်တို့ဒီစစ်ကြောင့်ရရတဲ့ဆက်အကောင်းတစ်လုံးအပြစ်တစ်လုံးနဲ့တော့အခြားဆက်ဆက်ကြီးကြီးကျွန်တော်တန်းပြရမယ်။ဘာတန်းပြရပြီးတဲ့စုတော်တန်ဖို့တော့ကျက်သိန်းပေါင်း10,000ဝန်းကျင်လောက်ရှိတယ်
။အခုဖမ်းမိတဲ့အထက်မှာစိတ်ကြွဆေးတွေသာမကစိတ်ကြွဆေးထုတ်လို့ရမှာအသုံးပြုတဲ့ကဖင်းနေနဲ့ဆက်ဆက်ပစ္စည်းတွေကိုလည်းဖမ်းမိခဲ့တယ်ဆိုပြီးရဲအုပ်အောင်ကျော်စိုးကပြောပါတယ်။2016ခုနှစ်ထဲမှာတော့စိတ်ကြွဆေးထုတ်လုပ်တဲ့ဆက်တွေဖမ်းဆီးမိတာဟာပထမဆုံးအကြိမ်ဖြစ်ပြီးစိတ်ကြွဆေးအလုံးရေပေါင်း65သိန်းလောက်ဖမ်းဆီးမိခဲ့ပြီးဇန်နဝါရီလကနေဩဂုတ်လအထိဖမ်းမိခဲ့တဲ့မူရစေဝါနဲ့ပတ်သက်လို့အမှုများစွာရှိခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ။
2016ထဲမှာကျွန်တော်တို့ဇန်နဝါရီ1ရက်နေ့ကနေပြီးတော့ဩဂုတ်လ20ရက်မှ4ရက်နေ့ထိပေါ့နော်။ဒီပေါ်အမှုပေါင်း90ပေါ့နော်။ကျွန်တော်တို့ဆက်စီရပြီးတော့ကျဆန်း50ရက်မှ4ရက်ကိုကျွန်တော်တို့အရေးယူဆောင်ရွက်နေတယ်လို့။စက်သိန်းကျွန်တော်ရှင်းပါတယ်။ဟိုကောင်းရေဖိုးတောင်းနေတော့ရှင်းကျွန်တော်မင်းရတဲ့အချမ်းရင်းပေါင်းကြည့်။ဒီကစီစားစင်တော့တော်တော်များပါလေ။ဒီနေ့ထဲမှာဆို2016ကျွန်တော်ဖေဖော်ဝါရီလထဲမှာဒီပါခုစဉ်းစားနေမှာပေါ့နော်။ကားကြီးကိုကျွန်တော်တို့စီစဉ်ဆောင်နေတဲ့ခါမှာ60နဲ့မှ3ဒင်းဆိုလို့မိရပါတော့65ဒင်းအလုံးကြီး65ဒင်းကျန်ပါတော့
အမေရိကန်နိုင်ငံသားဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားပါတယ်အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိတ်ထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစေဝါတွေကိုထိထိရောက်ရောက်တိုက်ဖျက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ် မြန်မာနိုင်ငံရဲ့မူရစေဝတိုက်ဖြည့်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကနှစ်ထောင်15ခုနှစ်အတွက်ထုတ်ပြန်ခဲ့တယ်။မူရစေဝတိုက်ဖြည့်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားဖော်ပြခဲ့တာပါ။မြန်မာအာဏာပိုင်နေဘက်ကတော့မူရစေဝတိုက်ဖြည့်ရေးမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေ အတူနေမြေကန်အာဏာပိုင်တွေကပူပေါင်းပြီးဖမ်းဆီးခဲ့တာတွေလည်းရှိနေပါတယ်ရှင်
။မတ်အေးမှပြောပြခဲ့ရပါအခုနိုင်ငံတကာစောင်းမားတွေကိုဆက်ပါမယ်မကြသေးခင်ကဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင့်ထိုင်းအစိုးရနဲ့တောင်ပိုင်းတောင်ကျန်းသူတွေကြားမှာမကြခင်ပြုလုပ်ဖို့ရှိနေတဲ့ငြိမ်းချမ်းရေးအလားအလာမင်းမိန်လာနေပါတယ်။လူသွားလာများတဲ့စိတ်ကန်းအပန်းဖြေစခန်းတွေမှာဘုံခွဲတိုက်ခိုက်တာတွေဝင်ကြည့်ရင်တောင်ကျန်းသူတွေကအကြမ်းဖက်တိုက်ခိုက်မှုတွေကိုသူတို့တောင်ပိုင်းဒေသအပြင်နေပယ်ချဲ့ထွင်လာနေပြီလားဆိုတာစဉ်းစားစရာပါ။ VOA သတင်းတော် Ron Corbin ဘန်ကောက်မြို့ကနေပေးပို့တဲ့သတင်းလွှာကိုဦးကျော်စံတာကတင်ဆက်ပေးသွားတာပါရှင်။
ထိုင်းနိုင်ငံတောင်ပိုင်းနယ်စပ်ဖြစ်တဲ့ယာလနရသီဝပတနီနဲ့ဆွန်ဂလဆိုတဲ့နယ်လေးနယ်မှာတောင်ကျမ်းမှုအကျမ်းဖက်မှုတွေဆော့ချာရေးအတော်သင့်အောင်မြင်နေပြီလို့ထိုင်းအစိုးရကပြောနေတာပါဒါပေမဲ့ထိုင်းနိုင်ငံအစ္စလာမ်ရေးဌာနကပတ်ခွန်ပရိယာခွန်ကတော့မကြသေးခင်ကဖြစ်ပေါ်ခဲ့တဲ့အကျမ်းဖက်မှုတွေဟာမေးရမသေးချာမှုတွေအစ်စ်ပေါ်ထွက်လာစီပြီးညဉ့်ညံရေးဆွေးနွေးပွဲအလားအလာအတွက်တန်ပြားဖြစ်စရာတွေတွေ့လာရတယ်လို့ဆိုပါတယ်
ဩဂုတ်စနေရဘုံခွဲမှုတွေအထိတောင်ကျန်းသူအဖွဲ့တွေကစစ်စစ်ညီနိုင်ရေးကိုလိုလားနေခဲ့ကြတာပါဒီဘုံခွဲမှုတွေဘာကြောင့်ဖြစ်လာရလဲဆိုတာကျွန်တော်နားမလည်နိုင်ပါဘူးအစိုးရပြောသလိုပါပဲအရင်နဲ့မတူတဲ့အခြေအနေသစ်တရဖြစ်လာပါတယ
်အစိုးရနဲ့ခွဲထွက်ရေးစုပေါင်းအဖွဲ့ဖြစ်တဲ့မာရာပတနီတို့ဟာလာမယ့်စက်တင်ဘာ2ရက်မှာညဉ့်ညံရေးဆွေးနွေးဖို့စီစဉ်ထားတာပါသို့တော်လည်းအကြမ်းဖက်မှုတွေဆက်လက်ဖြစ်နေရင်တော့ညဉ့်ညံရေးဆွေးနွေးမှာမဟုတ်ဘူးလို့ထိုင်းဒုတိယဝန်ကြီးချုပ်ပရာဝစ်ဝန်ဆူဝန်ကဆိုပါတယ်အစ်စ်ဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေကိုကင်တွယ်ဖို့အထူးဝန်ကြီးအဖွဲ့တစ်ဖွဲ့ကိုတောင်ဖွဲ့စည်းရမယ်လို့သူကထောက်ခံတင်ပြထားပါတယ်။တကယ်တော့အစိုးရကညီညာရေးစကားပြောလာတာသူတို့ရဲ့စီရင်ဆွဲမှုဟာပြောင်းပြန်လုပ်လိုက်တာဖြစ်တယ်လို့ထိုင်းလူခွင့်ရေးရှင်နေဆွန်ဖြိုင်ဟောင်လာအောင်ကဆိုပါတယ်။ပြီးခဲ့တဲ့အော့ဂလာစနေနေ့မှာဘုံခွဲမှုတွေဖြစ်ပေါ်ခဲ့တဲ့အချိန်အထိလွန်ခဲ့သောနှစ်နှစ်တာကာလလုံးစစ်တပ်ဟာသူတို့ရဲ့တင်းကျပ်တဲ့လုံခြုံရေးစနစ်အောင်မြင်တယ်ဆိုပြီးယုံကြည်စိတ်ချမှုရှိနေခဲ့တယ်လို့ဆိုပါတယ်။
သူတို့ကညဉ့်ညံရေးဖြစ်စဉ်ကိုတောင်ရပ်ပစ်ခဲ့ကြတာပါအထက်ကအမိန့်နဲ့ချမှတ်ထားတဲ့မူဝါဒအတိုင်းပါပဲလူညုံရေးမူဝါဒကြီးကြတာအကောင့်ထဲဖော်တာတွေစတဲ့တောင်ပိုင်းညဉ့်ညံရေးဖြစ်စဉ်အဆင့်ဆင့်မှာပါဝင်ပတ်သက်မှုအားလုံးရပ်ဆိုင်းသွားခဲ့ပါတယ
်ထိုင်းတောင်ပိုင်းမွတ်စလင်ခွဲထွက်ရေးတောင်ကျမ်းမှုကြောင့်2004-2005စပြီးလူပေါင်း6000ကျော်သေဆုံးခဲ့ရပြီးနောက်ထပ်ထောင်နှင်းချီပြီးတော့လည်းထိခိုက်ဒဏ်ရာရရှိခဲ့ရပြီးဖြစ်ပါတယ်တောင်ကျန်းသူတွေဟာကိုပိုင်အုပ်ချုပ်ခွင့်ပုံမိုရရှိရေးကိုတောင်းဆိုနေပြီးအစိုးရကအစဉ်ဆိုင်ညှဉ်းဆန်လာခဲ့တာပါအစ္စလာမ်ရေးဌာနကပါခွန်ကတော့ညဉ့်ညံရေးဆွေးနွေးဖို့ကိစ္စကိုမဖြစ်မနေဆက်လုပ်တင်တယ်လို့ဆိုပါတယ
်ကျွန်တော်အမြင်မှာတော့ဆွေးနွေးမှုတွေဆက်လုပ်တင်ပါတယ်ဒါပေမဲ့အတိုက်ခံဖြစ်တဲ့တခြားတစ်ဖက်မှာဘသူကအဓိကလဲဘသူနဲ့ဆွေးနွေးရမလဲဆိုတာကျွန်တော်အတိအကျမသိပါဘူ
းအခုဖြစ်ပေါ်လာတဲ့အကြမ်းဖက်မှုအစ်စ်တွေဟာအရသားတွေကိုအထူးနစ်နာစေတယ်တချိန်တည်းမှာပဲစစ်တပ်ဘက်ကလည်းလူခွင့်ရေးချိုးဖောက်မှုတွေစီနေတယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်လူခွင့်ရေးရှင်တွေဆွန်ဖြိုင်အောင်လာအောင်ကတော့အကြမ်းဖက်မှုကြာဆင်းသွားဖို့အတွက်စစ်တပ်အနေနဲ့လူခွင့်ရေးကိုပိုပြီးအလေးထားဖို့လိုအပ်တယ်လို့ယူဆကြပါတယ်ခင်ဗျာ
ဥကျော်စံသားတင်ဆက်သွားတာပါမကြခင်မှာတော့အမေရိကန်အမျိုးသမီးများတန်းတူခွင့်ရေးနေ့အကြောင်းတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းလေ့လာကြဖို့ရှိပါတယ်ရှင်တော်တာရှင်များရှင် VOA ကခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့တစ်ချိန်နဲ့တစ်ပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.bibliotheca.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေနေခင်ပါရှင်2016ခုနှစ်ဩဂတ်လ29ရက်စနေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး9နာရီအထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသတင်းစာအစီအစဉ်ပါဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေကအမျိုးသမီးကဏ္ဍမှာဆိုရင်တော့
In 1920, they won that right. We ratified the 19th Amendment.
America and Mio Thamie Rui, Dandu Kwenye Yashibu, Joban Gere Ajaungu, Nasi Yabu Shibare. Ehi Nau Pain Teh Pane Nijinna Ganagu, Tolun Bidwa Maba. Aku Pyo Dara Season Rui Dega Yinzo No, Gaba Thamie Rui Dega Nyama Thamie Kao No Chet Rui Gu, Man Nana Chane Do Kim Yu Tadu Ga Pyo Pya Bidwa Maba.
ရိုဟင်ဂျာရေးဖြည့်ရှင်းမှုတမိုင်းဝင်ကြိုးပမ်းမှုမှာကိုဖီအာနန်ဦးဆောင်မှုမြန်မာတောင်းဆိုဆိုတဲ့ခေါင်းစဉ်နဲ့ Financial Times သတင်းမှာဆောင်းပါးရှင်မိုက်ကယ်ပီကခွဲခြားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေဘက်ကအခိုင်အမာရပ်တည်ပေးခြင်းမရှိဘူးဆိုပြီးနိုင်ငံတကာဝေဖန်မှုတွေခံရတဲ့ဒေါအောင်ဆန်းစုကြည်ကကိုဖီအာနန်ဦးဆောင်တဲ့ကိုဥပအကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့တဲ့အကြောင်းနဲ့အစချီထားပါတယ်မွတ်စလင်စံကျင်ရေးယူဆမျိုးရှိကြတဲ့ဗုဒ္ဓဘာသာအစွန်းရောက်တွေရှိတဲ့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဒီပြဿနာအပေါ်သူတို့အမြင်တွေကိုပြောကြဖို့အစိုးရကတရားဝင်ဖိတ်ခေါ်ခဲ့တဲ့ပထမဆုံးနိုင်ငံတကာအကြံပေးသူတွေပါဝင်တဲ့ကော်မရှင်ဖြစ်ပြီးဒါဟာနောက်လာတဲ့အမေရိကန်ပြည်ထောင်စုကိုနိုင်ငံခေါင်းဆောင်တဦးအနေနဲ့ပထမဆုံးတွားရောက်မဲ့ခီးစဉ်တွင်ဝေဖန်သံတွေရောသွားအောင်ချိန်ကိုက်လှုံ့ဆော်တာဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြပါတယ်NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ထိတ်တန့်ရရှိဦးဝင်းထိန်ကတော့နိုင်ငံသားသားဖြစ်ဖြစ်မဖြစ်ဖြစ်တိုင်းပြည်မှာစစ်မှန်တဲ့ငြိမ်းချမ်းရေးအတွက်နိုင်ငံတကာမှာအရေးပါတဲ့ကိုဖီအာနန်ရဲ့အကြံဉာဏ်လိုအပ်တယ်လို့ပြောကြားထားတာကိုလည်းဆောင်းပါးမှာကိုကားဖော်ပြထားပါတယ်။ဒါပြင်ကော်မရှင်ကိုဖွဲ့စည်းလိုက်တဲ့အကြောင်းအစိုးရရဲ့ကြေညာချက်မှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုရှောင်ထားပြီးအမျိုးသားရဲ့အစွန်းရောက်တွေကရိုဟင်ဂျာလို့ခေါ်တဲ့သူတွေကိုလည်းတိုက်ခိုက်တတ်ကြတာရိုဟင်ဂျာတော်တော်များများနိုင်ငံသားဖြစ်ခွင့်မဲပေးခွင့်အလုပ်လုပ်ခွင့်တွေညှင်းပယ်ခံထားရတာကိုလည်းဆောင်းပါးရှင်ကထောက်ပြထားတာပါ။အခုရခိုင်ပြည်နယ်အကြံပေးကော်မရှင်မှဦးဆောင်သွားမဲ့မစ္စတာအာနန်ကတော့2006ခုနှစ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်အနားယူချိန်ကစလို့ပဋိပက္ခဖြည့်ရှင်ရေးနဲ့မူဝါဒရေးရာအကြံပေးရာမှာထင်ရှားတဲ့ပုံကိုယ်တူဖြစ်တယ်လို့ညီကုန်းချုပ်ရေးသားထားတဲ့ဆောင်းပါးကို Financial Times မှာဖတ်ရှုနိုင်ပါတယ်ရှင်
ပင်လုံမှာတဒတ်တအားပါဝင်တဲ့ဆိုရဲခေါင်းစဉ်နဲ့တောက်ကြံနေထုတ် DVB မှာရေးသားသူကတော့ကုလသမဂ္ဂလူခွင့်ရဲ့အထုကိုယ်စားလှယ်ရန်ဟီလီပါနှစ်ရှည်လာများလှုပ်ဆောင်နေရတဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးအဆင့်ဖြစ်တဲ့21ရာစုပင်လုံညီလာခံကိုလာမယ့်ပို့တဖူးနေ့စတင်တော့မှာဖြစ်ပြီးဒါဟာတိုင်းဒေသသွေးစီးမှုထိမ့်မှတ်တွေနဲ့ပြည်နေတဲ့အချိန်လို့အစချီထားပါတယ်1948မှာလက်နက်ကိုင်အဖွဲ့3ဖွဲ့တို့ကြားသဘောတူညီမှုရခဲ့တဲ့ပထမဆုံးပင်လုံညီလာခံမှာဒေါံဆန်းစုကြည်ရဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းကမြန်မာကိုယ်စားလှယ်တွေကိုဥဆောင်ခဲ့တာဖြစ်ပြီးပင်လုံဟာမြန်မာနိုင်ငံသားတွေရဲ့ရင်ထဲဆွဲနေတဲ့ဖြစ်ရပ်တစ်ခုလို့ထောက်ပြပါတယ်။အခုပင်လုံညီလာခံထပ်ပြီးကျင်းပတော့မှာမို့ဒါမြန်မာနိုင်ငံသားတွေနှစ်ပေါင်းများစွာတောင့်တနေတဲ့ပြုပြင်ပြောင်းလဲရေးအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်သုံးချတဲ့အနေနဲ့အားလုံးပါဝင်ကြဖို့တိုက်တွန်းထားတာပါ။အခုကျင်းပမဲ့ညီလာခံမှာအဓိကစိန်ခေါ်မှုကတိုင်းထားလက်နက်ကင်အဖွဲ့တွေအားလုံးဆွေးနွေးပွဲစကားဝိုင်းမှာထိုင်နိုင်ဖို့ပဲဖြစ်တယ်လို့ဆိုပါတယ်။အခုလက်နက်ကင်အဖွဲ့3ဖွဲ့ဟာတနိုင်ငံလုံးတိုင်းတန်တဲ့အပြည့်အဝသဘောတူညီချက်အတွက်ဆွေးနွေးပွဲမှာပါဝင်ခွင့်မရသလိုပင်လုံးညီလာခံမှာဘယ်ပုံပါဝင်နိုင်မယ်ဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးတဲ့။နိုင်ငံရေးလူခွင့်ချိုးဖောက်မှုတွေဖြစ်လာစေတဲ့တိုက်ပွဲတွေဆက်ပြီးမဖြစ်စေဖို့ဒီ3ဖွဲ့ပါနိုင်ဖို့အရေးကြီးတယ်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံအဓိကလူခွင့်ပြည်ထောင်နာတွေတဲကလူနည်းစုရေးမြေသိမ်းရာသိမ်းအရေးတွေဦးစားပေးဖြည့်ရှင်းဖို့နဲ့လူမှုလူအဖွဲ့အစည်းတွေလူငယ်တွေရဲ့ကဏ္ဍတွေဦးစားပေးပြီးငြိမ်းချမ်းရေးရှိတည်ထောင်အောင်ကြိုးစားဖို့လိုပါတယ်။လူခွင့်ဆိုင်ရာအခြေခံရပိုင်ခွင့်တွေကိုဒီငြိမ်းချမ်းလုပ်ငန်းစဉ်မှာလှည့်လည်ရှုထားတာတွေ့ရတဲ့အတွက်ရပိုင်မဲ့လူတော့တဲ့ညီလာခံအမိအမြန်ပြင်ဆင်ပေးဖို့လည်းတိုက်တွန်းထားပါတယ်။ဒီညီလာခံဟာပထမခြေလှမ်းပဲရှိသေးပေမဲ့အရေးပါကြောင်းနဲ့27ပင်လုံညီလာခံမတိုင်ခင်အရေးပါတဲ့ကဏ္ဍတွေဘယ်လိုပြင်ယူရဲငင်းချဲလုပ်ငန်းရှင်ဆိုတာဘယ်လိုလုပ်ရမလဲဆိုတာတွေမြန်မာကနေကဘာကူပြနိုင်တဲ့အခွင့်အလမ်းတစ်ခုရခဲ့တာလို့လည်းရေးသားထားပါတယ်
။ကဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်။ဒေါ်လလတန်ကအစီအစဉ်တင်ဆက်ထားပါတယ်။
ဒီ ဒီမနေ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ d o 2 s w a l l o w swallow ကမျိုးချတာဆိုတော့စကွိုက်ထူရဲ့ဓာတ်ရိုက်ဒီပေကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့ the white ဒီပေကတော့လူတူအနေနဲ့လက်ခံမှုခက်ခဲတာကိုဆိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီးမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒီပေရပါတယ်
It's hard to swallow that women do not get equal pay with men for equal work. Hard to swallow.
အခုအပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးနေပါတယ်။အရင်ဆုံးနားဆင်ကြရမှာကအမျိုးသမီးကဏ္ဍဖြစ်ပါရဲ့ရှင်။ဒီကဏ္ဍမှာဆိုရင်တော့အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိခဲ့တဲ့နေ့ဟာလွန်ခဲ့တဲ့96နှစ်ဒီကနေ့ဩဂတ်စ်လ26ရက်နေ့ဖြစ်ပါတယ်။ဒီနေ့ကို Women Equality Day လို့သတ်မှတ်ပြီးသမရအဆက်ဆက်ကဂုဏ်ပြုခဲ့ကြတာဖြစ်ပါတယ်။အမေရိကန်အမျိုးသမီးတွေအနေနဲ့မဲပေးပိုင်ခွင့်ကို1920ခုနှစ်မှာလွတ်တော်ကနေဖွဲ့စည်းပုံဥပဒေပြင်ဆင်ချက်19အရအတည်ပြုပေးခဲ့တာဖြစ်ပါတယ်။အခုဆိုရင်အမေရိကန်အမျိုးသမီးတွေတန်းတူခွင့်ရရရှိဖို့အကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတမိုင်းမှာတည်ထင်တဲ့အထင်ကရစွမ်းဆောင်ချက်တွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ဆက်ထားပါရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
and so today I am very proud to designate it as America's newest national monument the Belmont Paul Women's Equality National Monument right here
ဒီအင်ဂျီကိုဘယ်မန့်ဖောအမျိုးသမီးများတန်းတူအခွင့်အရေးသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်တဲ့အကြောင်းကျွန်တော်ဒီကနေ့ဂုဏ်ယူစွာကြေညာပါတယ
်အဲ့ဒါကတော့သမရဥပမာက NWP ခေါ်အမေရိကန်အမျိုးသမီးများပါတီဌာနချုပ်ဖြစ်တဲ့ Belmont Paul ကိုအမျိုးသမီးများတန်းတူအခွင့်အရေးသမိုင်းဝင်အဆောက်အဦဖြစ်တဲ့ကြောင်းဒီနှစ်ဧပြီလကဖွင့်ပွဲအခမ်းအနားမှာကြေညာသွားခဲ့တာဖြစ်ပါတယ်ဒီအဆောက်အဦကြီးဟာ NWP ပါတီစတင်တည်ထောင်ခဲ့တဲ့1929ခုကစလို့ပါတီရဲ့ဌာနချုပ်ဖြစ်ခဲ့တာပါဒီအဆောက်အဦအနေနဲ့သမိုင်းဝင်ခဲ့တာကတော့အမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့မျိုးသမီးများတန်းတူအခွင့်အရေးကိုကြိုးပမ်းခဲ့တဲ့ဌာနချုပ်ဖြစ်လို့ပါပဲခုခါမှာအမေရိကန်သမိုင်းမှာလာမယ့်နိုဝင်ဘာလကျင်းပမယ့်ရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးသောအမျိုးသမီးသမ္မတဖြစ်လာနိုင်မယ့်အခြေအနေဟာလမ်းပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်ခုလိုမျိုးသမီးများအခွင့်အရေးတိုးတက်မှုတွေရှိပေမဲ့လို့လေလွန်ခဲ့တဲ့1900ခုနှစ်များတုန်းကတော့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်မရှိခဲ့ကြတဲ့အတွက်ကြောင့်လေထိုစဉ်ကအမျိုးသမီးကြီးတွေဘယ်လိုကြိုးပမ်းခဲ့ကြပါသလဲသမ္မတဥပမာပြောခဲ့တာကတော့
These women first organized in 1912 with little money but big hopes for equality for women all over the world.
1900ခုနှစ်တုန်းကဒီအမျိုးသမီးတွေဟာလက်ထက်ငွေသိမ့်မရှိခဲ့ကြပါပဲ။မျှော်မှန်းချက်တွေကကြီးမားကြပါတယ်။ကမ္ဘာတစ်ဝှမ်းအမျိုးသမီးတွေအတွက်ဒန်းတူအခွင့်အရေးရရှိကြဖို့ဖြစ်ပါတယ်။သူတို့အမျိုးသမီးတွေပိုင်ဆိုင်ပစ္စည်းတွေအမွေဆက်ခံပိုင်ခွင့်တွေကိုယ်အစိုးရကိုယ်တည်မြောက်ပိုင်ခွင့်ရှိဖို့ကျောင်းတွေတက္ကသိုလ်မှာဒန်းတူအခွင့်အရေးရရှိဖို့လုပ်ငန်းခွင်မှာဒန်းတူခွင့်ရရရှိမှုနဲ့ဒန်းတူလစာခံစားခွင့်ဆက်သဖြင့်လို့ဖြစ်ပါတယ်။ဒီကျေပြန့်လှတဲ့ရည်မှန်းချက်တွေကိုအောင်မြင်နိုင်ဖို့ရာဒီမိုကရေစီစနစ်မှာအမျိုးသမီးများပြောဆိုပိုင်ခွင့်ရရှိဖို့ကပထမခြေလှမ်းဖြစ်တယ်လို့သူတို့ကနားလည်ထားကြတာဖြစ်ပါတယ်
။ Belmont အင်ဂျီကို1929ခုက NWP အမျိုးသမီးများဌာနချုပ်အဖြစ်အမျိုးသမီးများအခွင့်အရေးလှုပ်ရှားသူတင်ကြရပုဂ္ဂိုလ်တဦးဖြစ်တဲ့အပြင်ပါတီရဲ့ဥက္ကဋ္ဌဟောင်းလေးဖြစ်တဲ့ Elver Bormann အကူအညီနဲ့ဝယ်ယူခဲ့တာဖြစ်ပါတယ်။ဒီဌာနချုပ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့ကြသူတွေနဲ့ ကောင်းဆောင်ကတော့ Alice Paul ဖြစ်ပါလေ Alice Paul နဲ့ပတ်သက်လို့သမရက
Their leader Alice Paul was a brilliant community organizer and political strategist.
She recruited Alice Paul and men လူမှုရေးမှာထူးချွန်သူတူဖြစ်တဲ့အပြင်နိုင်ငံရေးပြည်ရဲ့လည်းကြွယ်ဝလှသူဖြစ်ပါတယ်။သူကနိုင်ငံတော်ရှိအမျိုးသမီးတွေကိုရောအမျိုးသားတွေကိုပါအတူတူတိုက်ပွဲဝင်ကြဖို့ဖိတ်ခေါ်ခဲ့ပါတယ်။သူတို့ကအင်ဖြူရောရှစ်မှာတပတ်9ရက်စလုံးဆန္ဒပြခဲ့ကြပြီးမဲပေးပိုင်ခွင့်ကိုစတင်တောင်းဆိုခဲ့ကြပါတယ်။သူတို့တွေဟာဝိုင်းလောင်ခံရ၊ပြစ်တင်ခံရ၊အဖမ်းခံရ၊ရိုက်နှက်ခံရတယ်လို့အစံငခံဆန္ဒပြတာတွေလည်းသူတို့လုပ်ခဲ့ကြပါတယ်။ဒီလိုအခက်အခဲတွေရင်ဆိုင်နေရတဲ့ကြားကအမျိုးသမီးကြီးငယ်တို့ဟာမဲပေးပိုင်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်
။မြို့သားများမဲပေးပိုင်ခွင့်ရရှိခဲ့တဲ့ဗြိတိန်နိုင်ငံကနေဌာနီအမေရိကန်နိုင်ငံကို1910ခုနှစ်ကပြန်လာခဲ့တဲ့ Alice Paul ဟာပင်ဆယ်ဗေးနီးယားတက္ကသိုလ်မှာဘောဂဗေဒပါရဂူဘွဲ့ကိုရရှိပြီး1912ခုနှစ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ဦးဆောင်ခဲ့တဲ့အတွေ့အကြုံလေ1920ခုဩဂုလမှာမြို့သူများမဲပေးပိုင်ခွင့်ကိုရရှိခဲ့တာဖြစ်ပါတယ်။သမရဥပမာက
In 1920 they won that right. We ratified the 19th amendment. But the suffragists
1920ပြည့်နှစ်မှာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိခဲ့ကြပါတယ်။လွှတ်တော်ကဖွဲ့စည်းပုံဥပဒေပြင်ဆင်ချက်စကူကိုအတည်ပြုလိုက်ပါတယ်။ဒါပေမဲ့အမျိုးသမီးများမဲပေးပိုင်ခွင့်အတွက်ဆက်လက်တိုက်ပွဲဝင်ခဲ့ကြသူတွေကဒါနဲ့မယောင်ရဲပါဘူး။ဒီသမိုင်းဝင်ဘယ်မွန်အင်ဂျီကိုပြောင်းလာပြီးဆက်ကြိုးပမ်းခဲ့ရပါတယ်။လွတ်တော်နဲ့သိမဝေးလာတဲ့ဒီအင်ဂျီမှာသူတို့တွေဟာမိန်ကွန်းတွေရေးကြဥပဒေမူကြမ်းတွေရေးဆွဲကြပြီးကျမ်းမာဒန်းလူအခွင့်အရေးရရှိဖို့လွတ်တော်ကိုဖိအားပေးခဲ့ကြပါတယ်။ကုလသမဂ္ဂပဋိညင်စာရင်းကြီးမှာအမျိုးသမီးများအခွင့်အရေးကိုထည့်သွင်းဖို့1964ခုပြည်သူ့အခွင့်အရေးအတည်ပြုဖို့လွတ်တော်မှာအမျိုးသမီးတွေဝင်ရောက်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ကြပါတယ်။ဒီအင်ဂျီဟာအမျိုးသမီးများဒန်းတူအခွင့်အရေးရရှိရေးကြိုးပမ်းလှုပ်ရှားမှုတွေရဲ့ဆုရဖြစ်ခဲ့ပါတယ်
။ Belmont Paul America အမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့သမိုင်းဝင်အဆောက်အဦမှပြတိုက်ဖွင့်ထားပြီးထိုစဉ်ကအမျိုးသမီးများလှုပ်ရှားခဲ့တဲ့သမိုင်းဝင်ပစ္စည်းများဓာတ်ပုံများစသဖြင့်တို့ကိုပြသထားတာဖြစ်ပါတယ်။အဲ့ဒီပြသထားတဲ့ပစ္စည်းတွေနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ဆန္ဒပြခဲ့ကြစဉ်ကင်ဆောင်ခဲ့ကြတဲ့စာတမ်းတွေလည်းပြတ်သားထားတာတွေ့ရပါတယ်1973ခုကထိုစဉ်အမေရိကန်သမ္မတဝုဒ်ရိုးဝီလ်ဆန်ကိုဆန္ဒပြခဲ့ရမှာအသုံးပြုခဲ့တဲ့သမ္မတထံတောင်းဆိုတဲ့စာတမ်းပါချက်လက်တွေနဲ့ပတ်သက်လို့ဘယ်မွန်ပေါ်ပြတိုက်တာဝန်ခံတဦးပြောပြခဲ့တာကတော
့ Mr. President, it is unjust to deny women a voice in their government.
သမ္မတကြီးရှင်နိုင်ငံကိုအုပ်ချုပ်တဲ့အစိုးရကိုတင်မြှောက်ရမှာအမျိုးသမီးများရဲ့အခွင့်အရေးကိုပိတ်ပင်တာဟာမတရားပါဘူးအစိုးရကတော့အမျိုးသမီးတွေမွေးထားတဲ့သားတွေကိုတော့စစ်ထဲကိုဝင်ခိုင်းထားတာဖြစ်ပါတယ်လို့យေတာထားတာဖြစ်ပါတယ်ထိုစဉ်ပထမကဘာစစ်တုန်းကပြည်သူတွေကအစိုးရကိုမဝေဖန်ရဲကြဘူးဒါကြောင့်ခုလိုစာတမ်းတွေဟာသမ္မတကြီးကိုတာဝန်ယူစေဖို့ပြက်ပြက်သားသားတောင်းဆိုမှုပါပဲကျမတို့ရဲ့သားတွေကိုတော့စစ်ထဲဝင်စေပြီးတခြားနိုင်ငံတွေကိုစားဒဏ်တူအခွင့်အရေးရရှိဖို့လူလတ်ဖို့တိုက်ပွဲဝင်ခိုင်းတာကျမတို့နိုင်ငံမှာတော့ဒီလိုအခွင့်အရေးမရှိဘဲတခြားနိုင်ငံတွေမှာသွားတိုက်ပေးနေတာဘယ်လိုတရားပါမလဲစသဖြင့်ထိုစဉ်ကအမျိုးသမီးတွေထောက်ပြခဲ့ကြတာကိုပြတိုက်တာဝန်အမျိုးသမီးကရှင်းပြခဲ့တာဖြစ်ပါတယ်ခုလိုအမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ Alice Paul ခင်မတိုင်ခင်1848ခုနှစ်ထက်ကကြိုးပမ်းခဲ့ကြတာဖြစ်ပါတယ်Molly McGregor ကတော့ NWHB လို့သူကခေါ်တဲ့မြို့ပြများတမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးရဲ့မတီသူဦးဖြစ်ပါတယ်။သူရဲ့ပြောပြချက်ကတော့
Well, I think the most noted personality of the women's rights movement is in terms of women.
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်တူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာ Susan B. Anthony ga Elizabeth Cady Stanton ne tu New England ma mati ke ja da phit par de. Elizabeth Cady Stanton ga ro be du ba le. Miss McGregor ga
The major personality at Seneca Falls was a woman.
Seneca Falls a myo tamin nya dan tu akwin ye yashi mu san ya ni la ga ma adika swan saung ge de pauku ga ro Elizabeth Cady Stanton phit par de. Tu ga ro Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီဂျင်ညာစာရန်မှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအချို့တော်ဆောင်ရွက်ရေးကြိုးပမ်းမှုကြောင့်1890ခုနှစ်မှာ Wyoming ပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့ပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သမီးများကန္တာကိုဒီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာသန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရမှာပါဒေါ်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
ဩဂုတ်လ24ရက်နေ့မှာလူ30ဆုံးပြီးရှင်းအောင်အမွေနဲ့ဗကံဖျားပထိုးရာနဲ့ချီးပြီးပြိုပြက်ခဲ့ရတဲ့6ငလင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံငလင်းကော်မတီအတွင်းမှဒေါက်တာမျိုးတန့်ကိုမေးမြန်းပြီးတင်ပြပေးမှာပါအခုလှုပ်ခဲ့တဲ့အလင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဘယ်လောက်ထိတက်ရောက်မှုတွေရှိလဲမြန်မာနိုင်ငံဒီငလင်းကော်မတီကနေပြီးတော့တိုင်းတာထားတဲ့တွေ့ရှိချက်ပေါ့လေအဲ့ဒါလေးနည်းနည်းပြောပြပေးပါ
ငလင်းကွန်ပီကတော့ကျွန်တော်တိုင်းတာနိုင်တဲ့ဆက်ကတော့မရှိပါဘူး။သို့တော်လည်းပဲကျွန်တော် reference လုပ်တဲ့ဒီ USGS က data နဲ့ရောတော့ကျွန်တော်ရဲ့ပြည်တွင်းပေါ့။ဟို DMH က data တွေရောအရာဆိုလို့ရှိရင်တော့ဒီ6ကဲအနောက်ဖက်ပေါ့။အဲကီလိုမီတာ20ကျော်ကနေဘူပြူပြီးလှုပ်တာပေါ့6.8နဲ့ပေါ့။ညောင်နဲ့ကတော့ကီလိုမီတာ85ပတ်ဝန်းကျင်လောက်ကနေပြီးတော့ဘူပြူပြီးလှုပ်တာပေါ့။လှုပ်တဲ့ဖြစ်စဉ်ကအိန္ဒိယမြေထူးချက်နဲ့ဒီဘာမမြေထူးချက်နဲ့ပေါ့တိုးဝင်နေတဲ့ဖြစ်စဉ်ကြောင့်လှုပ်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံကိုကျွန်တော်အရှိတဲ့နောက်ဖက်ပိုင်ပြီးတော့ပြောမယ်ဆိုလို့ရှိရင်ရှန်ကုန်းမြေမြင့်ဒေသကလွဲလို့ပေါ့မြန်မာနိုင်ငံအလဲပိုင်းနဲ့အနောက်ဖက်ချိုင်းဒေသတော်တော်များများမှာဒီငလျင်ခံစားရမှာပေါ့ဆိုတော့ epicenter area ငလျင်လှုပ်တဲ့ဘူအချက်မှာတော့ပူပြီးပျက်စီးဆုံးရှုံးမှုတွေရှိနိုင်တယ်လို့ဂျန်တဲ့ဒေသတွေမှာတော့သူနဲ့အထိုက်လျောက်ပေါ့နောက်ဆုံးပျက်စီးဆုံးရှုံးမှုမရှိတော့မှပဲငလျင်လှုပ်တာတော့40-45စက္ကန့်ကနေ10မိနစ်နီးပါးထိခံစားနိုင်တာပေါ့အဲ့တော့ဒီငလျင်အကြောင်းမလို့မြန်မာနိုင်ငံအနောက်ဘက်ခြမ်းနဲ့အလဲပိုင်းနဲ့အနောက်ဘက်ခြမ်းဒေသတော်တော်များများတော့ခံစားရလိမ့်မယ်တချို့နေရာတွေမှာပျက်စီးဆုံးရှုံးမှုရှိနိုင်တယ်ပေါ့
ဟုတ်ကဲ့ငလျင်မျိုးတွက်ချက်တိုင်းတာတဲ့အခါမှာငလျင်ရဲ့အနက်ပေါ်မှာမူတည်ရနှစ်အပိုင်းချဘလောက်မှာတစ်ခါပြန်ပေါ်လေးရှိတယ်ဆိုပြီးဆရာတို့တွက်ချက်တာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဗောနော်အခုငလျင်အရင်တုန်းကဗာငလျင်နဲ့ပတ်သက်ပြီးတော့ဟိုထပ်ပြီးတော့ပေါ်လာတဲ့ငလျင်မျိုးလဲနောင်ထပ်ပေါ်ဖို့ဘယ်အချိန်တော့မှထပ်ရှိသေးလဲဒီလိုမျိုးပြန်ခုနှစ်ဝန်းကျင်ရှိတာဗောနော်အဲ့ဒါလေးနည်းနည်းပြောပြပေးပါစမ်း
အခုလုံးလုံးစေအလုံးတော်ကျွန်တော်လည်းအသေးစိတ်လေးလာမှုတော့မလုပ်ရသေးဘူးဗောနော်ဒါပေမဲ့လက်တလို့ကျွန်တော်တို့တွေ့ရှိတဲ့ဟာအရာဆိုရင်တော့ဒီငလျင်ရဲ့ဗဟိုချက်ကသူက1985ကလုတ်ခဲ့တဲ့ပကံငလျင်ရဲ့ဗဟိုချက်နဲ့ကျွန်တော်သိပြီးတော့မဝေးလောက်ဘူးပေါ့1985ပကံငလျင်ကလည်းပဲပြင်းအားကျွန်တော် 6.8 ပေါ့တချို့ကတော့လည်းခွန်သဝင်းကျင်လောက်ခွန်ကျော်တော်လောက်ရှိတယ်လို့လည်းနောက်ပိုင်းဟိုအပြည့်စီတွေကိုပြန်ပြီးတော့ resurvey လုပ်တဲ့အခါကျတော့ပြောတာတွေရှိတာပေါ့တော်တော်လည်းပဲ anyway ပေါ့ 6.8 နဲ့ပကံငလျင်ကလုတ်ခဲ့တဲ့အပိုင်းနဲ့ပေါ့အခုလုတ်ခဲ့တဲ့အပိုင်းနဲ့ဒီဒီပိုင်းနဲ့ညာဖြစ်နေမလားပေါ့ဟိုတိတ်တော့မဝေးတော့တဲ့ခါကြောင့်လေဟိုယူဆစရာရှိလာတာပေါ့1985ပိုင်းကနေပြန်ထုတ်တဲ့ပုံမျိုးလားပေါ့တိုးတော့လည်းပဲဟို confirm လုပ်ဖို့ရတာတော့ကျွန်တော်အသေးစိတ်တော့ဆက်ပြီးတော့လေ့လာမှုတွေတော့လုပ်အောင်ပါပေါ့1985ကပြန်ပြီးတော့လှုပ်တယ်ဆိုလို့ရှိရင်အခုက2016ဆိုတဲ့ခါကြတော့နေပေါင်း50ကျော်မှာပြန်ပြီးတော့လှုပ်တဲ့သဘောလို့ကျွန်တော်ယူဆလို့ရတာပေါ့ဟိုဘာပဲဖြစ်ဖြစ်ဒါတော့လို့စေရာကြီး preliminary ပေါ့လေအကျိုးတွေ့ရှိချက်ကြာကျွန်တော်တုံ့တက်ထားကြည့်တာပေါ့အသေးစိတ်လေးလောက်မှုတွေပြန်လုပ်ပြီးတဲ့အခါဆိုရှင်တော့ဟုတ်မဟုတ်ကျွန်တော်ပြန်ပြီးတုံ့တက်ရမှာပေါ့
မြန်မာနိုင်ငံအလေတဲ့မှာစကိုင်းပြည့်ရွေးကြီးရှိနေတယ်ဒီစကိုင်းပြည့်ရွေးကလည်းအများအမ်းရွေးရှားနေပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာငလျင်လေးလှုပ်တယ်လို့လူတွေကအများအသိထားကြတော့လေဒါကြောင့်ဘယ်လောက်အဆက်အသွယ်ရှိလဲနည်းနည်းပြောပြပေးပါ
အခုလှုပ်တဲ့ငလျင်နဲ့စကိုင်းပြည့်ရွေးနေရတော့ပိတ်ဆက်သွယ်မရှိဘူးပြဟိုဒီငလျင်ကလှုပ်တာကဟိုမြန်မာနိုင်ငံရဲ့ဒီအနောက်ဘက်ပိုင်းကပေါ့အဲ့တော့ဖြစ်နိုင်ပုံများတာကတော့ဒီ subduction zone ပေါ့နော်Indian plate နဲ့ Burma plate နဲ့ subduction zone ကဖြစ်ဖို့များတယ်ဆိုတော့စကိုင်းပြည့်ရွေးနေတဲ့အသေးဆက်သွယ်မရှိပါဘူး
subduction zone ကိုအများကြီးအောင်ပြောမယ်ဆိုလို့ရှင်ဒီကြောက်ချက်ထူကြီးတွေကတစ်ခုတည်းကိုနောက်တစ်ခုကတိုးဝင်တဲ့အနေထားပေါ့နော
်အဲပေါ့ India မြေထူးချက်ကနေပြီးတော့ Burma မြေထူးချက်အောက်ကိုစိုက်ဝင်နေတဲ့ဖြစ်စဉ်ပေါ့ဆိုတော့အဲ့ဒီဖြစ်စဉ်ကနေပြီးတော့ဒီအောက်မှာမြေထူးချက်နှစ်ခုတွန်းထိုးထိတွေ့နေတဲ့အနာသက်မြင်းတစ်လျှောက်ကပေါ့လုပ်တယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပေါ့
ငလျင်တစ်ခုလှုပ်ပြီးလို့ရှင်ဒီ after shocks လို့ခေါ်တဲ့ဒီနောက်ဆက်တွဲငလျင်တွေလှုပ်လို့ရှိတယ်လို့အများအသိထားပါတယ်ဆိုတော့ဒီနောက်ဆက်တွဲငလျင်လှုပ်နိုင်ခြင်းနဲ့ပတ်သက်ပြီးပြောပြပေးပါ
ငလျင်တိုင်းငလျင်တိုင်းပေါ့တော်များများကတော့ after shock တွေလာတာများတာပေါ့ဆိုတော့ဒီငလျင်မှာလည်း after shock လာနိုင်မယ်လို့မျှော်လင့်ရတာပေါ့လေအဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့2016 April 13လုံက 6.9 နဲ့လှုပ်သွားတယ်ဒါလည်းကီလိုမီတာ140အနက်ကနေလှုပ်ပြီးတော့ဒါလည်း subduction zone ကဖြစ်တာပဲလေ April 13ရက်နေ့ပေါ့ဒီကလီးဝါနဲ့ဒီမုံရွာလန်းအလေတဲ့လောက်မှာထင်ပါတယ်တောကျင်ဆိုတဲ့နေရာလေးမှာလှုပ်သွားတာဆိုတော့အဲ့ဒီငလျင်မှာတောင်မှပဲ magnitude 5နဲ့အထက် after shock တွေလှုပ်ခဲ့တယ်ဆိုတော့ဒီကောင်လည်းလှုပ်ဖို့များပါတယ်ဆိုတော့လာမယ့်ဒီတလာခွဲနှစ်လအတွင်းတော့လှုပ်နိုင်ချေရှိတာပေါ့
နောက်ဆက်တွဲငလျင်တွေလည်းလှုပ်နိုင်သေးတယ်ဆိုတော့ဘယ်လိုနေရာမျိုးတွေမှာတတိထားဖို့လိုပါလဲ
main shop ပေါ့နော် 6.8 မနေ့ကလှုပ်သွားတဲ့ငလျင်ကြောင့်ပျက်စီးဆုံးရှုံးတဲ့နေရာတွေတော်တော်များများပေါ့ဟိုအဲ့ဒီနေရာတွေမှာဝင်ထွက်သွားလာလှုပ်ရှားမဲ့အခါမျိုးမှာတော့သတိထားရမှာပေါ့စကန်ကြောင်နမူနာပြမယ်ဆိုရင်ဇီးဒီပထိုးတွေဖြစ်နေတယ်အဲ့ဒီနေရာတွေမှာစနာတွေပေါ့တူတူတွေ့လောင်ကြံနေတဲ့ဟာမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့ after shop လှုပ်တဲ့အချိန်နဲ့သွားကြိုက်မယ်ဆိုတော့အန္တရာယ်များတာဆိုတော့အဲ့လိုမျိုးပျက်စီးလက်စားအဆောက်အဦတွေဘေးမှာဝင်ထွက်သွားလာမယ်ဆိုရင်တော့ဒါသတိထားရမှာပေါ့
မြန်မာနိုင်ငံကငလျင်ရဝင်းတဲ့ကြတဲ့နိုင်ငံတနိုင်ငံဖြစ်တော့သူသတိထားမဲ့နေရာလေးတွေရွေးပေးပါ
အခုနောက်ပတ်ကျန်ကလှုပ်တဲ့ငလျင်တွေကတော့အရင်ကလေ 7.78 စသဖြင့်လှုပ်ထားတာလည်းရှိတယ်ပေါ့တူတူလည်းပဲ record တွေမှာတော့ဒီအပြောက်ပစ္စည်းမှတ်တမ်းတင်ထားတာလည်းမရှိဘူးနောက်ဆုံးသိတာတော့ကျွန်တော် 1985 1962ဒါမျိုးငလျင်တွေလောက်ဖြစ်တာပေါ့ဟိုဒါရီယာလည်းပဲတကယ်လူဦးရေတိတ်မရှိတဲ့နေရာမျိုးတွေချင်းပြည်နယ်တို့သခိုင်းတိုင်းရောက်ဖက်ပိုင်းတို့ကချင်းပြည်နောက်မြောက်တို့ရခိုင်ပြည်နယ်ရဲ့နောက်ဖက်ပိုင်းတို့အဲဒီနောက်ဖက်ချမ်းကလုံမဲ့ subduction zone ကလွတ်ခဲ့ရင်ပေါ့ဒါပေမဲ့တကယ်အလေးထားစရာကောင်းတာကဒီမြန်မာနိုင်ငံရဲ့ပေါ့အဓိကမြို့ကြီးတွေဟိုရန်ကုန်လိုမန္တလေးတို့စကိုင်းတို့ပဲခူးတို့ပေါ့နောက်တစ်ခါနေပြီးတော့ပါဝင်ပေါ့ဒီအဓိကကြတဲ့မြို့တွေအလုံးကစကိုင်းပြည်ကြီးရဲ့အပေါ်နဲ့နီးတစ်ဝိုင်မှာရှိနေတယ်ဆိုတဲ့အခါကျတော့စကိုင်းပြည်ကြီးရလေးပဲ2012တပိကျင်းငလျင်လှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတည်းငလျင်လှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများတယ်ဆိုတော့အဲ့လိုမျိုးလူနေထက်တဲ့မြို့တွေကပုံပြီးတော့တောင်မှကျွန်တော်သတိထားပြင်ဆင်ဖို့ကောင်းနေတယ်လို့သုံးသပ်တာ
ဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်
ပန်နီးပညာကဏ္ဍကိုနားဆင်ခဲ့ကြရတာပါ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုစပီးထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာအခုလစောစောပိုင်းတုန်းကအီရန်နိုင်ငံမှာအီရန်နိုင်ငံသားဆွန်နီမွတ်စလင်နှစ်သားစင်ကိုအစုလိုက်ပြုံလိုက်တုတ်တင်ခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးနိုင်ငံတကာကအကဲခတ်တွေနဲ့လူခွင့်ရေးစောင့်ကြည့်လေ့လာသူတွေကအထူးစိုးရိမ်မှုဖြစ်ရကြောင်းထုတ်ဖော်ပြောကြားကြပါဗျ။အဲ့ဒီလိုတုတ်တင်ခဲ့သူတွေတဦးချင်းစီနဲ့ပတ်သက်လို့အ ਨੇ ချင်းလောက်သာသိရပေမဲ့သူတို့အားလုံးမဟုတ်တော့မှအများစုဟာခတ်လူမျိုးစုနယ်ဝင်တွေဖြစ်ကြပြီးဂိုဟာဒက်အချင်းထောင်မှာထိမ့်သိမ်းခံထားရသူတွေဖြစ်ပါတယ်။သူတို့ကိုအစိုးရကအကြမ်းဖက်မှုကျူးလွန်သူတွေအဖြစ်စွပ်စွဲခံထားရသူတွေဖြစ်ပါတယ်။သူတို့ကိုဖျားသခင်ပေါ်ရန်လိုတဲ့ရာဇဝဲမှုကျူးလွန်သူတွေအဖြစ်ရေးယူထားတာဖြစ်ပါတယ်။ဒီအကျဉ်းသားတွေကိုနှင်းပန်းနှိပ်စက်ပြီးတော့ဖြောင်းကျက်ပေးခိုင်းတယ်။သူတို့ကိုအချိန်တို့အတွင်းလျှို့ဝှက်ပြီးတော့မျက်တာမှုမရှိဘဲတရားစီရင်ခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ရာဇဝဲမှုစွဲချက်ကလည်းရှုပ်ထွေးပြီးတော့တိကျမှုမရှိဘူးလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးဇာအစ်ရာအက်အယ်ဟူစင်ကပြောဆိုလိုက်တယ်လို့ ဆွဆွဲခံရသူတွေရဲ့ရပိုင်권နဲ့အခွင့်အရေးတွေကိုလည်းမျက်ပွယ်ပြုထားတဲ့အတွက်မျှတာတဲ့တရားစီရင်ခြင်းမဟုတ်တာကြောင့်တရားမျှတမှုမရှိဘူးလို့ဆိုပါတယ်။အီရန်နိုင်ငံမှာအောက်တိုဘာ2ရက်နေ့ကပြုလုပ်ခဲ့တဲ့အကျဉ်းသားတွေအစုလိုက်အပြုံလိုက်ပေတံစီရင်ခဲ့တဲ့လုပ်ရက်ဟာသူ့ရဲ့လူခွင့်ရေးလေးစားလိုက်နာမှုစံချိန်စံညွှန်းဟာရှက်ဖွယ်ကောင်းလောက်အောင်နှင်းကြနေကြကိုပြတာတာပဲဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။အီရန်နိုင်ငံမှာဇန်နဝါရီလ1ရက်နေ့ကစလို့အခုချိန်ထိလူပေါင်း230တဲ့မင်းကိုတည်တံ့အပြစ်ပေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဥပဒေတရတွေကိုနိုင်ငံတကာအဆင့်တန်းနဲ့ညီဖြစ်ဖို့ရန်ပေါင်းကူးပေးမဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ရေးမှာတော့လက်နှေးနေဆဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေမကြသေးခင်ကထုတ်ပြန်တဲ့ကမ္ဘာနိုင်ငံအသီးသီးရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာမှာအီရန်နိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုးကွယ်ခွင့်နဲ့စုယုံဝင်စတဲ့အရက်ဖက်ဆိုင်ရာလွတ်လပ်ခွင့်တွေကိုစိုးစိုးရွားရွားတင်းကျပ်ထားတယ်လို့ဖော်ပြထားပါတယ်။အီရန်ဆိုရဟာလူနည်းစုတွေဖြစ်ကြတဲ့ခတ်၊အာရတ်၊အဇရစ်၊ဘာလူချစ်စတဲ့လူမျိုးတွေပေါ်ရွေကျက်ရှိရှိနဲ့မမျှမတဆက်ဆံတာတွေရှိပြီးဖမ်းဆီးထားတာတွေ၊ကာလရှည်ကြာချုံနှောင်ထားတာတွေ၊ကိုတိလက်ရောက်နှင်းပန်းနှိမ့်ဆက်တာတွေပြုလုပ်နေရှိပြီးလူနည်းစုတိုင်းရင်းသားတွေကိုတည်တံ့ပေးကူးမြတ်တာတွေပြုလုပ်နေတယ်လို့အစီရင်ခံစာမှာမှတ်တမ်းတင်ထားပါတယ်။အီရန်နိုင်ငံသားကတ်မြူနယ်စုတွေပေါ်အစုလိုက်အပြုံလိုက်တည်တံ့ပေးကွပ်မျက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကအီရန်အစိုးရအနေနဲ့လူခွင့်ရေးကိုလေးစားကာကွယ်မှုပြုဖို့နဲ့တရားစီရင်မှုတွေမှာပွင့်လင်းမြင်သာမှုရှိဖို့တောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လက်ထောက်ပြောခွင့်ရသူမတ်တူနာကပြောပါတယ်။အီရန်နိုင်ငံရဲ့လူခွင့်ရေးပတ်တမ်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကစိုးရိမ်မှုဖြစ်ရကြောင်းတဆိုင်မမတ်ပြောဆိုခဲ့သလိုကုလသမဂ္ဂရဲ့မူဘောင်အတွင်းမှာသာမကတခြားနေရာတိုင်းမှာလည်းဒီကိစ္စကိုမိမောင်ထိုးအတိပေးပြောဆိုနေမှဖြစ်တဲ့အကြောင်းမစ္စတာတူနာကမှတ်ချက်ပြုပြောဆိုခဲ့ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။သောတာရှင်တို့ခုနားဆင်ခဲ့ကြရတာက American Soul ရဲ့သဘောထားအမြင်ပဲဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းကိုထပ်ပြီးသတိပေးကြပါရှင်။VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါ်ခင်မြတ်သက်ကြီးညာပေးပါမယ်ရှင
်။သမရဦးထင်ကျော်ဟာအိန္ဒိယသမရပရနပ်မူခါဂျီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယလေးနိုင်ငံလေးရဲ့ကြားခီးစဉ်ကိုဒီကနေ့စနေနေ့မှာစတင်မှာဖြစ်ပါတယ်။ဒါကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအစိုးရတက်တက်လာခဲ့ပြီးတဲ့နောက်မှာပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံခေါင်းဆောင်တူအိန္ဒိယနိုင်ငံကိုတောက်ရောက်တာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံနိုင်ငံချိုင်းဝန်ကြီးဂျွန်ဆန်းစုကြည်ဟာလည်းမကြာခင်လတွေအတွင်းအိန္ဒိယမှာကျင်းပမဲ့ BIMSTEC ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံချိုင်းဝန်ကြီးဌာနတာဝန်ရှိသူကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမှာဖွဲ့စည်းပေးလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှနိုင်ငံတကာပုဂ္ဂိုလ်တွေပါဝင်လာကိုရခိုင်မျိုးသားပါတီကကန့်ကွက်လိုက်ပြီးတခြားနိုင်ငံရေးပါတီတချို့ကလည်းဒီကော်မရှင်ပေါ်မှာစိုးရိမ်မကင်းဖြစ်ကြောင်းပြောကြားကြပါတယ်။စီးရီးယားနိုင်ငံမှာဖေဗရူလာတုန်းကအပြစ်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်မှာခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့အခုစီးရီးယားရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာပြောပါတယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားတို့ဟာပိုးပြီးရေရှည်တည်တံ့နိုင်မဲ့သဘောတူညီချက်အစ်တစ်ခုရဖို့အရေးပိုးပြီးနှိမ့်ဆက်လာပြီလို့ပြောပါတယ်။အိန္ဒိယနိုင်ငံမှာအဓိကစိန်ခေါ်မှုတစ်ခုအနေနဲ့ရင်ဆိုင်နေရတဲ့ solar ဆွမ်းအင်ထုတ်လုပ်ရေးကိုအထောက်အကူဖြစ်စေနိုင်တဲ့ solar tree လို့ခေါ်တဲ့ solar သစ်ပင်ကိုအိန္ဒိယသိပ္ပံပညာရှင်တွေတီထွင်ကြပါတယ်။နေရောင်ခြည်ကနေဆွမ်းအင်ဖြစ်တဲ့ပြောင်းလဲနိုင်တဲ့ solar ပြားတွေကိုတမနိနဲ့လှုပ်ထားတဲ့တစ်ကိုင်းတစ်ခက်တွေပေါ်မှာတင်ထားတာမို့ solar ပြားတွေထားဖို့အတွက်နေရာသိမ့်မြူပဲနေရောင်ခြည်ကနေလျှက်စစ်ဓာတ်အားကိုထုတ်ယူနိုင်တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ကျွန်မ Ethan ဆင်ပါရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။တော်တာရှင်ပေါင်းကြမှာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.